မင်္ဂလာရေးရှိနိုင်ငံပတ်ထွက်ပြေးသွားတဲ့ဒုက္ခသည်တွေကပထမဆုံးပြန်လည်လွှဲပြောင်းပေးမဲ့သူတွေကိုလက်ခံဖို့မြန်မာအစိုးရတာဝန်ရှိသူတွေပြင်ဆင်ဆောင်ဆိုင်ခဲ့ကြပေမဲ့နိုဝင်ဘာ15ရက်ဒီကနေ့မှာတဦးမှပြန်လည်လွှဲပြောင်းတာမရှိဘူးလို့မြန်မာနိုင်ငံရဲ့ဌာနအဆင့်မြင့်တာဝန်ရှိသူတွေကပြောလိုက်ပါတယ် UNHCR အနေနဲ့လည်းပံ့ပိုးကူညီတာမှာအမှန်တကယ်ပြန်လို့သူတွေကိုအဟန္တာပုံစံမျိုးဖြစ်စေဘူးလို့မျှော်လင့်တဲ့အကြောင်းပြောပါတယ်ဒီကနေ့ညနေပိုင်းကနေပြည်တော်မှာလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းအဲ့လိုပြောဆိုသွားတာတွေကိုစုစုပြီးတော့ကိုကျော်ကျော်သိန်းကရန်ကုန်မြို့ကနေသတင်းပေးပို့ထားပါရခင်ဗျာ
။နိုဝင်ဘာလ15ရက်ကြာသပတေးနေ့မနက်ပိုင်းကလေးကပြည်တော်စုဝန်ကြီးဒေါက်တာဝင်းမြတ်ရေးအပါအဝင်အစိုးရတာဝန်ရှိသူတွေတောင်ပြူလက်ဝဲလက်ခံရေးစခန်းမှာရောက်ရှိဆောင်ဆိုင်နေကြပေမဲ့ပြန်လည်လွှဲပြောင်းပြီးသူတဦးမှမရှိဘူးလို့နိုင်ငံရေးဌာနအမြဲတမ်းအတွင်းဝန်ဦးမြင့်သူကသတင်းစာရှင်းလင်းပွဲတွင်ပြောသွားသလိုဒင်္ဂလာဒေ့ရှ်ဘက်ကလွှဲပြောင်းပေးနိုင်တဲ့အခြေအနေမရှိသေးတဲ့ပုံမှာလည်းသူ့ရဲ့30ချက်ကိုထည့်ပြောသွားပါတယ
်။ဒါပေမဲ့ဒင်္ဂလာဒေ့ရှ်ဘက်ကယနေ့ဒီချိန်ထိအခုဒီအောင်မှာစတင်ပြပြောင်းရေးမရှိတာကိုကျွန်တော်တို့တွေးကြည့်ရအောင်အဲ့တော့ကျွန်တော်အနေနဲ့သုံးသပ်ရမယ်ဆိုရင် Bangladesh ဘက်ကဒီ physical arrangement နဲ့ပတ်သက်ပြီးလိုင်းနာဆောင်ရွက်မှုအားနည်းခဲ့တာကိုကျွန်တော်တို့သုံးသပ်တွေးကြည့်ရအောင်။ဒါကြောင့်လဲဆိုတော့ပထမအကြိမ်ကျွန်တော်တို့ပဲဆိုပေးရခဲ့တဲ့7032ဦးလို့ပုံစံလေးကိုဖြည့်တဲ့အခါမှာဒီလူပုဂ္ဂိုလ်တွေကိုယ်တိုင်ဖြည့်ဆွဲရတာမဟုတ်တဲ့အတွက်ဒီခုလိုလိုလားတဲ့တန်ကြာမှုတွေဖြစ်ပေါ်ရတယ်လို့ကျွန်တော်တို့သုံးသပ်မိပါတယ်။အဲ့တော့ကျွန်တော်အနေနဲ့လည်းဒီအော်တိုဘာလ30ရက်နေ့ကပေါ့ပဇာမှာရှိတဲ့ကုတူပါလောင်စခန်းမှာဒီရက်ဆုံးပါသူပုဇော်တွေနဲ့တွေ့ဆုံရခဲ့ပါတယ်။အဲဒီမှာကျွန်တော်တို့ဟိန္ဒူဘာသာဝင်တွေနဲ့လည်းကျွန်တော်တွေ့ဆုံရခဲ့ပါတယ်။လက်ရှိနေသားမှာဟိန္ဒူဘာသာဝင်438ဦးရောက်ရှိနေပြီးမြန်မာနိုင်ငံကိုအရင်ဆုံးပြန်လို့လည်းကျွန်တော်တို့ပြောကြားခဲ့ပါတယ
်။ဒင်္ဂလာဒေ့ရှ်မှာခိုလုံနေတဲ့ဒုက္ခသည်တွေထဲမှာအမျိုးအစား3မျိုးရှိတယ်လို့မြန်မာနိုင်ငံဘက်ကသတ်မှတ်ထားပြီးအဲဒီလူတွေတဲကပြန်ဖို့ဆန္ဒရှိသူမရှိသူတွေကဘယ်သူတွေဆိုတာကိုလည်းဥမြင့်သူကအသေးစိတ်ရှင်းလင်းပြောဆိုပါတယ
်။ပထမအုပ်စုကတော့ဘင်္ဂလားဒေ့ရှ်နိုင်ငံကနေတတိယနိုင်ငံတစ်ခုခုဥပမာအဖြစ်ကနေဒါလိုနိုင်ငံမျိုးကိုသွားရောက်လို့လည်းဖြစ်ပါတယ်။ဒီလိုပုဂ္ဂိုလ်များကတော့ပြန်လာဖို့စိတ်ဆန္ဒရှိမှာမဟုတ်ပါဘူး။ဒုတိယအုပ်စုကတော့အလုံးစုကြီးဖြစ်တဲ့အတိုင်းပဲ2016 2019အာဆာအကြမ်းဖက်တိုက်ခိုက်မှုမှာပါဝင်ပတ်သက်ခဲ့တဲ့သူတွေဖြစ်ပါတယ်။တော့ဒီရေစခန်း30နဲ့တမ်တော်တိုင်ရင်ဌာနချုပ်ကိုတိုက်ခိုက်ခဲ့တဲ့အာဆာအကြမ်းဖက်သမားအများစုကစီရင်သိမ်းသိမ်းမှုကြောင့်ပါဝင်ခဲ့တဲ့ရွာသားတွေပဲဖြစ်ကြောင်းတော့ဒီပုံပေါ်ရလည်းပြန်လာလို့တဲ့ဆန္ဒရှိမှာမဟုတ်ပါဘူး။အဲ့တော့တတိယအုပ်စုကတော့ဒီကိန်းကြီးရဲ့မာနေအင်းလေးသူမျိုးတွေပြန်နေတဲ့လူတွေနောက်ဒေယာနဲ့ငါးပတ်ဆက်နေပြီးပိုင်နေလူတွေနောက်ဒီဘက်မှာကျွန်တော်တို့စီးပွားရေးလုပ်ငန်းရှိတဲ့လူတွေဒီလိုပုံပေါ်ရကတော့ပြန်လို့တဲ့ဆန္ဒရှိကြပါအောင်။အဲ့တော့တစ်ဖက်နိုင်ငံကိုနေရာသုံးပါသူများကိုပြန်လည်စီလွတ်တဲ့နေရာမှာနေရာမပြန်လို့တဲ့လူတွေကိုသွားပြီးစီလွတ်နေမယ်ဆိုရင်ကျွန်တော်တို့ပြန်လာမှာပဲမဟုတ်ပါဘူး။အဲ့တော့မိမိဆန္ဒလျောက်ပြန်လာလို့တဲ့လူတွေကိုဦးစားပေးပြီးစီလွတ်မှသာပြန်လည်လက်ခံရုံနဲ့အဆင်ပြေမှာဖြစ်ပါမ
ယ်။မြန်မာနိုင်ငံဘက်အနေနဲ့တော့နှစ်နိုင်ငံသဘောတူညီချက်နဲ့အညီပြန်လည်လက်ခံရေးကိုဆက်လက်ပူးပေါင်းဆောင်ရွက်သွားမှာဖြစ်တယ်လို့လည်းဦးမြင့်သူကပြောပြီးဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီး UNHCR ရဲ့ပူးပေါင်းဆောင်ရွက်မှုနဲ့ပတ်သက်လို့မြန်မာနိုင်ငံရဲ့မျှော်လင့်ချက်ကိုလည်းထည့်ပြောသွားပါတယ်
။ကျွန်တော်တို့အနေနဲ့ပြည်내လက်ခံနေနေရာမှာ voluntary safe and dignified return ဖြစ်အောင်ကျွန်တော်တို့ပူးပေါင်းဆောင်ရွက်သွားမှာဖြစ်ပါတယ်။အဲ့တော့ကျွန်တော်အနေနဲ့ပြောကြားလိုတာတော့ UNHCR အနေနဲ့ပြည်내လက်ခံရေးလုပ်ငန်းတွေကိုပံ့ပိုးကူညီတဲ့နေရာမှာအမှန်တကယ်ပြန်လို့တဲ့လူတွေကိုအဟန္တာပုံစံမျိုးမဖြစ်စေဘူးလို့ကျွန်တော်တို့ပြောနေပါတယ်။အဲ့တော့ကျွန်တော်တို့အနေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ဒီပြည်လည်လက်ခံရေးလုပ်ငန်းကိုဆက်လက်ပြီးတော့ပူးပေါင်းဆောင်ရွက်သွားမှာဖြစ်ပါတယ်။
ဒုက္ခသည်ပြည်လည်လက်ခံရေးနဲ့ပတ်သက်ပြီးမြန်မာနိုင်ငံအနေနဲ့တရုတ်၊အိန္ဒိယ၊ဂျပန်၊အာဆီယံအဖွဲ့ဝင်နိုင်ငံတွေနဲ့ပူးပေါင်းဆောင်ရွက်နေတယ်လို့ UNDP UNHCR တို့နဲ့2018ခုနှစ်ဇွန်လ6ရက်နေ့ကတည်းကသဘောတူလက်မှတ်ရေးထိုးပြီးတော့ MOU နဲ့အညီပူးပေါင်းဆောင်ရွက်နေတယ်လို့ဦးမြင့်သူကပြောပါတယ်။ဒီအဖွဲ့တွေဟာစက်တင်ဘာလနဲ့အောက်တိုဘာလအတွင်းလိုအပ်ချက်စမ်းစစ်လေ့လာတဲ့လုပ်ငန်းကိုနှစ်ကြိမ်ကွင်းဆင်းဆောင်ရွက်ထားပြီးဖြစ်တယ်လို့ပုံမှန်ထိတွေ့ပြီးပူပေါင်းဆောင်ရွက်တော့မှာဖြစ်တယ်လို့လည်းပြောသွားပါတယ်။ NVC ကတ်ရထားပြီးသားသူတွေအတွက်နိုင်ငံသားစစ်စီရေးအပိုင်းကိုတတ်နိုင်သည့်ဖြင့်ဖြေလျော့ပေးသွားမှာဖြစ်ပြီးတော့အချိန်9လအတွင်းဆောင်ရွက်ပေးသွားမယ်။ပြန်လာသူတွေတတ်မှတ်ကြီးရွာပြန်ရောက်ဖို့စီစဉ်ထားသလိုလိုအပ်တဲ့လုံခြုံမှုအစီအမံတွေပံ့ပိုးပေးသွားမယ်လို့သတင်းထုတ်တွေမေးမြန်းတာကိုဦးမြင့်သူကဖြေဆိုပါတယ်။အနောက်နိုင်ငံတွေရဲ့ဗီယာနဲ့ပတ်သက်လို့တော့အတက်နိုင်ဆုံးဆောင်ရွက်တော့မှာဖြစ်တယ်လို့ကုလသမဂ္ဂမျက်နှာစာမှာလည်းမြန်မာနိုင်ငံနဲ့ခင်မင်ကြီးနေတဲ့နိုင်ငံတွေသဘောထားတူညီတဲ့နိုင်ငံတွေနဲ့ဆက်လက်ပူးပေါင်းဆောင်ရွက်သွားမယ်။ကုလသမဂ္ဂဒွင်းမှုချုပ်ရဲ့ထူးကိုယ်စားလှယ်နဲ့လည်းပူးပေါင်းဆောင်ရွက်သွားမယ်လို့နိုင်ငံခြားရေးဌာနအမြဲတမ်းအတွင်းဝန်ဦးမြင့်သူကပြောပါရခင်ဗျာ။